နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မှုအစိုးရနဲ့တက်မတော်ဘက်ကခိုင်မာတဲ့ကတိတွေမပေးဘဲနဲ့တော့ KIO KIA အဖွဲ့က NCA အပြည့်ရစာချုပ်မှာလက်မှတ်ရေးထိုးနေအလားအလာမမြင်တဲ့အကြောင်းပြည်ပရောက်ကချင်းအဖွဲ့စည်းတချို့ကပြောပါတယ် NCA စာချုပ်မှာ KIO အဖွဲ့ကလက်မှတ်ရေးထိုးလာစေရေးဆွေးနွေးတိုက်တွန်းဖို့နဲ့ကချင်း IDP ဒုက္ခသည်စခန်းတွေကိုအင်္ဂါနေ့ကဒေါအောင်ဆန်းစုကြည်တွားရောက်ခဲ့တဲ့ခီးစဉ်အပြီးမှာအခုလိုပြောဆိုလိုက်ကြလဲဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုကိုညောင်ဝဲအောင်ကပြပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာမနေ့အင်္ဂါနေ့ကကချင်ပြည်နယ်မြကျင်းသားမြို့ကိုတွားရောက်ခဲ့ပြီးကချင်လူမှုခေါင်းဆောင်တွေနဲ့ Palm Spring Hotel မှာတွေ့ဆုံခဲ့တာပါတနင်္ဂနွေလုံးအပြည့်အဝစာချုပ် NCA မှာကချင်လူ့လတ်ရေးအဖွဲ့ KIO KIA ကပါဝင်လက်မှတ်ရေးထိုးပြီး27ရာစုပင်လုံကြီးလာခံမှာပါဝင်ရောက်ဖို့ဒေါံဆန်းစုကြည်ကတိုက်တွန်းဆွေးနွေးခဲ့တာဖြစ်ပါတယ်အဲဒီလိုတိုက်တွန်းရမှာ NCA လက်မှတ်ထိုးရေးကို KIO ကလည်းလက်ခံထားပြီးသားလို့ဒေါံဆန်းစုကြည်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့NCA ကိုအပိဓာတ်မဆွေးနွေးရသေးတာကြောင့်ဆက်ပြီးဆွေးနွေးနေရသေးဖြစ်ပြီးလက်ခံနိုင်တဲ့အနေအထားရောက်ရင် NCA ကိုလက်မှတ်ထိုးမယ်လို့ KIO ဘက်ကသဘောထားရှိကြောင်း KIA ဒုစီဦးစီးချုပ်ဗိုလ်ချုပ်ခွန်မော်ကသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်။နိုင်ငံရေးတသနာတွေကိုဖြေရှင်းဖို့အစိုးရနဲ့တပ်မတော်ဘက်ကခိုင်မာတဲ့ကတိတွေမပေးဘဲနဲ့တော့ KIO KIA က NCA စာချုပ်မှာလက်မှတ်ထိုးနိုင်ဖို့အလားအလာမမြင်ကြောင်းသုံးသပ်သူကတော့ဒီတဲ့အခြေစိုက်ကချင်အမျိုးသားအစည်းအရုံးရဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်မခေါ်ခွန်စာဖြစ်ပါတယ
်။ဆန်စီလက်မှတ်ထိုးဖို့ကိစ္စဆိုတဲ့ပါတယ်ဆိုတဲ့ကိစ္စက KIO KIA က1994ခုနှစ်ခေတ်ကစပြီးတော့မှအပြည့်ခရစရေးစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်တယ်။လက်မှတ်ရေးထိုးပြီးတော့မှအပြည့်ခရစရေးရစစ်တပ်ကနေချိုးဖောက်တဲ့အတွက်ကြောင့်မလို့ကလေးစစ်ပေါ်တည်ကဖြစ်လာတဲ့အပိုင်းလိုဖြစ်တယ်။အဲဒီအခါကျတော့နိုင်ငံရေးတက်စနာကိုဖြေရှင်းဖို့အတွက်ခိုင်မာတဲ့ကတိခံဝင်ချက်တွေရှိသေးလဲရတော့ NCA ကိုထိုးဖို့ဆိုတဲ့တက်စနာကအခက်အခဲတွေရှိတယ်။မဖြစ်နိုင်ဘူးဆိုတဲ့အနေအထားမျိုးရှိတယ
်။အရင်စေအစိုးရနောက်ဝတ္တလက်ထက်မှာအပြည့်ရညီညာရေးလုပ်ခဲ့မှုတဲ့ KIO ဟာအခုတခါ NCA စာချုပ်ကိုအလွယ်တကူလက်မှတ်ထိုးပြီးမှကချင်ဒေသမှာတက်မတော်အင်အားပိုတိုးချလာပြီးကချင်အဖွဲ့အစည်းတွေပေါ်ထိန်းချုပ်လာမှမျိုးကိုတော့အပြစ်မခံနိုင်ဘူးဆိုတဲ့အယူဆမျိုးကချင်လူလူကြားမှာရှိနေတာပါ။နောက်မှာတက်မတော်ဘက်ကအလွယ်တကူကတိဖောက်ဖျက်တာမျိုးမလုပ်ရအောင်ဂျားတက်ပြီးနိုင်ငံတကာအဖွဲ့အစည်းတွေရဲ့ကြီးကြပ်မှုအောက်မှာ NCA ကိုလက်မှတ်ထိုးဖို့လိုတယ်လို့မခေါ်ခွန်စာကထောက်ပြပါတယ
်။ဒီနေ့အနေထားကိုပြန်လည်းတုံ့တက်ကြည့်တဲ့အခါမှာတက်မတော်ကလည်းစစ်တပ်ကလည်းတိုင်းရင်းသားတွေပေါ်မှာအယုံကြည်မရှိဘူး။တိုင်းရင်းသားတွေလည်းစစ်တပ်ပေါ်မှာယုံကြည်မှုမရှိဘူး။အဲဒီအခါကျတော့အဲယုံကြည်မှုရှိလာအောင်ဂျားထဲမှာသမားသမားကြကြနဲ့ဗက်မလိုက်ဖင်းနဲ့ရက်တည်နိုင်တဲ့အကဲဖြတ်အဖွဲ့အစည်းတွေပါလျာခံတိုင်းမှာဖွဲ့စည်းဖို့လိုပါအဲဒီခံတိုင်းမှာမဖွဲ့စည်းဘဲနဲ့ NCA လက်မှတ်ထိုးခိုင်းပြီးတော့မှအကြောင်းအမျိုးမျိုးပြပြီးတော့မှနှောင့်နှေးစမ်းကြောင်းအောင်လုပ်ပြီးတော့မှအမြင့်ဖြတ်ချေလို့ဆိုရဲပုံစံမျိုးတွေလုပ်လာမယ်အနေအထားမျိုးတွေကိုကျွန်တော်တို့ကတွေ့ရတယ
်ဒီလိုတောင်းဆိုနေရတာကလည်းစစ်တပ်အပေါ်မှာဒေါံဆန်းစုကြည်နဲ့ NLD ပါတီကနိုင်ငံရေးဩဇာလွှမ်းမိုးနိုင်ခြင်းမရှိဘူးဆိုတော့တိုင်းသားတွေကသုံးသပ်ထားခြင်းကြောင့်ဖြစ်တယ်လို့မခေါ်ခွန်စာကဆိုပါတယ်
။ဒေါ်အောင်ဆန်းစုကြည်အပေါ်မှာလည်းကျွန်တော်တို့ကအကောင်းဉာဏ်အနေနဲ့ကြည့်မယ်ဆိုရင်သူ့ရဲ့အခက်အခဲတွေကိုကျွန်တော်စာနာတယ်၊နားလည်တယ်။ဒါပေမဲ့လို့စစ်တပ်ကိုသူမလွှမ်းမိုးနိုင်တဲ့အခါကျတော့ဒီစစ်တပ်ရဲ့ပြဿနာတစ်ခုမှာသူကဒီအခါမှာဒီလောကဆိုဒီလောကဆိုတဲ့အတိုင်းမျိုးဖြစ်လာရင်သူဖြစ်ချင်တဲ့အားတွေကစစ်တပ်ကသဘောမတူဘူးဆိုလို့ရှိရင်ဘယ်လို့မှမဖြစ်နိုင်ဘူး။ဒီနေ့တကြမလို့နိုင်ငံတကာစောင့်ကြည့်ထင်ထင်အဖွဲ့ကြီးအကဲချအဖွဲ့ကြီးအဲ့ဒါကြီးအကုန်ပါဝင်ပြီးတော့မှဒီညီတန်းကြီးလုပ်ငန်းစီ process တစ်ခုလုံးအပေါ်မှာအာမခံပြီးတော့မှလုပ်တဲ့ဟာမျိုးကိုကျွန်တော်ကလိုချင်တာ
နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ကချင်ခီးစဉ်အတွင်းဝိုင်းမော်မြို့နယ်ကစေဘေးဆောင် IDB စခန်းတွေကိုတွားရောက်ခဲ့ပြီးစစ်ဆောင်စခန်းကပြည်သူတွေရဲ့လိုအပ်ချက်ကိုအတတ်နိုင်ဆုံးဖြည့်ဆည်းပေးမယ်လို့ကတိပေးသွားပါတယ်ကချင်ဒေသမှာစေဘေးဆောင်တို့ကတဲ့ IDB စခန်း6ခုရှိပြီးတချို့စခန်းတွေမှာအရေးပေါ်အကူအညီတွေအခုထိလိုအပ်နေသေးတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောနေတာပါနိုင်ငံတကာလူသားချင်းစာနာတဲ့အဖွဲ့တွေကတွားရောက်ပံ့ပိုးကူညီပေးခြင်းပေမဲ့လမ်းကြီးမှာတားမြစ်မှုရှိတာကြောင့်အကူအညီတွေမရဘဲဖြစ်နေပါတယ်ဒီလိုအတားအဆီးတွေကိုဖယ်ရှားပေးဖို့မေတ္တာရပ်ခံတယ်လို့ပြောသူကတော့ကနေဒါနိုင်ငံသားကချင်တိုင်းသားအဖွဲ့စည်းရဲ့အထွေထွေအတွင်းဘူးဂျွန်လာဆန်းဖြစ်ပါတယ်
နိုင်ငံတော်ရဲ့တိုင်းပြည်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ပေါ့နော်။ဒီပြည်နယ်ကိုလာရောက်တာကိုဝန်တာချုပ်ဆိုပါတယ်။အဲဒီလိုလာရောက်တဲ့အတွက်ကြောင့်မလို့ချင်းပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေကိုပို့ပြီးတော့တွေ့မြင်နိုင်မလို့မျှော်လင့်ပါတယ်။ Let it change, it was seen in Biro, Chimbine, Yinchan, Yahoo, the two cities, Yap Biro, that was the machine of Usuoshi and the IDD, Yachin, and let the need for Pongdoning about no. Biro, the Chimbine, Suya, and let the Mabu, Bamboo, and Melosaro, your limale. Nangada, top and regulation, Lula Swat, or Lampi position, Mare.
ကချင်ဒေသမှာစီးပီးဆောင်ဒုက္ခသည်တသိန်း2000လောက်ရှိပြီးနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနအနေနဲ့ကချင်ဒုက္ခသည်တွေအတွက်ကျပ်သိန်း3000လောက်လှူဒါန်းဖို့စီစဉ်ထားပါတယ်ခင်ဗျာ။